ကိုပိုင်အုပ်ချုပ်ရေးရာထိုင်ဝမ်ကျွန်းပေါ်ကိုပြန်တန်းလာမယ်တရုတ်နိုင်ငံဘက်ကစီးရေးဆိုင်ရာဘလို့အရောက်မျိုးကုံဆိုပြစ်ချမှာဖြစ်တဲ့ကြောင်းထိုင်ဝမ်ကာကွယ်ဝင်ကြီးဌာနကပြောလိုက်ပါတယ်အခုထိတော့အမေရိကန်လေကြောင်းနယ်နိမိတ်ကိုကျူးကျော်လာခဲ့တဲ့ထောက်လှမ်းရေးမိုးပြံပူပေါင်းလိုမျိုးတွေကိုမတွေ့ရသေးဘူးလို့ထိုင်ဝမ်ထောက်လှမ်းရေးအကြီးအကဲဖြစ်တဲ့ထိပ်တန်းစစ်တပ်အရာရှိဗိုလ်ချုပ်ဟွမ်ဝင်ချင်းကသတင်းတော်တွေကိုပြောပါတယ်ထိုင်ဝမ်ကောက်ဝင်မှာတွေ့ရလေရှိတဲ့မိုးပြံပူပေါင်းတွေဟာမိုးလေဝသစူးစမ်းလေ့လာရေးဘော်လုံးတွေသာဖြစ်တဲ့ကြောင်းသင်ငယ်ပြီးအလေးချိန်မရှိသလိုပင်လယ်ရေမြတ်တစ်ပြင်အထက်မြင့်တက်သွားတဲ့အချိန်ပေါက်ကွဲသွားလေရှိတဲ့ဘူပေါင်းတွေသာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီတော့တွင်ဂျပန်နိုင်ငံကလည်းဂျပန်နိုင်ငံပိုင်လေကြောင်းနယ်နိမိတ်တွင်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအမျိုးမြင့်မသိအရာဝတ္ထုတချို့ပြန်တန်းနေခဲ့ပြီးဒါရီယာတရုတ်နိုင်ငံဘက်ကထောက်လိုင်းမိုးပြံဘူပေါင်းတွေဖြစ်နိုင်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်2019နိုဝင်ဘာ2020ဇွန်နဲ့2021စက်တင်ဘာလတွေအတွင်းမိုးပြံဘူပေါင်းတရံအရာဝတ္ထုတွေဂျပန်နိုင်ငံကောင်းကင်မှာတွေ့ကြရတဲ့အကြောင်းတရုတ်နိုင်ငံဘက်ကဒါရီနဲ့ပတ်သက်လို့ပြန်လည်ဖြေရှင်းဖို့ဂျပန်ကာဝေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်